အာဖာရိုဟင်ယာလက်နက်ကင်ဖွဲ့ဟာအကျန့်ဖက်ဖွဲ့ဖြစ်တဲ့အတွက်မြန်မာစုရဘက်ကစည်းစပ်ညှိနှိုင်းမှုမရှိတဲ့အကြောင်းကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစင်ဝင်းကမနေ့ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။နိုင်ငံတကာအထောက်ပံ့ကူညီပေးရေးအဖွဲ့တွေအနေနဲ့ရိုဟင်ယာဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်မှုအောက်တိုဘာလ9ရက်နေ့ညတကောင်းအထိတလကြာအာဖာဘက်ကအပြစ်ခံရဆဲထားတဲ့အချိန်ကာလကုန်ဆုံးပြီးတဲ့နောက်မြန်မာစုရဘက်ကအခုလိုတုံ့ပြန်ပြောကြားလိုက်တာဖြစ်ပါတယ်။အကြောင်းစုံကိုမအင်ဂျင်နီကတင်ဆက်ပေးပါလိမ့်မယ်ခင်
ဗျ။အာဖာရိုဟင်ယာလက်နက်ကိုင်အဖွဲ့ဘက်ကအပြစ်ခံရဆဲရေးစစ်တပ်ညီနိုင်ရေးစတဲ့သဘောထားကြီးညာချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရကဘာတစ်ခုမှအသိအမှတ်ပြုထားတာမရှိဘူးလို့နေပြည်တော်မှာမနေ့ကကျင်းပတဲ့ကမ္ဘာခီးသွားလုပ်ငန်းနဲ့အခမ်းအနားကိုတက်ရောက်လာတဲ့ကာကွယ်ရေးဝန်ကြီးဒုဗိုလ်ချုပ်ကြီးစိန်ဝင်းကသတင်းထောက်တွေကိုအခမ်းအနားပြီးအခုလိုပြောပါတယ်
ကျွန်တော်တို့ကသူတို့ပြစ်ခတ်ရဆဲတာတော့မရဆဲတာကျွန်တော်တို့ကဘာမှအသိမှတ်ပြုတာရှိပါဘူး။သူကအကျန်းဖဲ့ဖွဲ့ဖြစ်တဲ့အတွက်ဘယ်သူရမှာလဲအကျန်းဖဲ့ဖွဲ့နဲ့စိတ်သက်သာရှိနိုင်မရှိပါဘူး။ကျွန်တော်တို့ကလည်းသူတို့ကိုပြီးမှအဖြစ
်အော်တိုဘန9ရက်နေ့ကထုတ်ပြန်တဲ့အာဆာအဖွဲ့ရဲ့ကြီးညာချက်ထင်းမှာတော့တစ်ချိန်ချိန်မှာမြန်မာအစိုးရဘက်ကငင်းငင်းကြီးအတွက်ဆွေးနွေးပြောဆိုခြင်းနဲ့ဆိုရင်သူတို့အနေနဲ့အပြန်အလှန်ဆွေးနွေးသွားမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့အပြစ်ခံရဆဲတဲ့ကာလကုန်ဆုံးပြီးတဲ့နောက်မလုပ်မယ်ဆိုတာကိုတော့အဲ့ဒီကြီးညာချက်ထဲမှာဖော်ပြထားခြင်းမရှိပါဘူး။ဒါကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နိုင်ခြေရှိနေပြီးထိခိုက်မှုမဖြစ်အောင်အတက်နိုင်ဆုံးစ조사ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဒုဗိုလ်ချုပ်ကြီးစိန်ဝင်းကပြောပါတယ်။
ကျွန်တော်တို့ကတော့ဟိုကျွန်တော်တို့ ਨੇ ဒီတဲ့ကြီးဝင်ဆိုင်ရတယ်ပူပေါင်းပြီးတော့တရားဥပဒေစိုးမိုးရေးနေနေကြီးနေကြတယ်ကျွန်တော်စူးစမ်းပြီးတော့ဆောင်ရွက်နေပါတယ်ဆိုတော့အချက်အမှောက်လုပ်ငန်းဆိုတော့ဟိုလုပ်ကျင်တဲ့လုပ်ငန်းတွေအများကြီးတော့ရှိနေတယ်ဆိုတော့ပြောလို့ရတယ်ဒါဆိုတော့ဒီနေရာကြီးဖြစ်တယ်ဒီနေရာကြီးဖြစ်တဲ့အခါကျတော့ဟိုဒီမျိုးတဲ့နေရာမှာအကျန့်ဖက်ဆိုတော့လောက်တာပါကျန်းလို့လည်းတွေ့မှာပါပဲ။သဘာဝမှာဒီတိုင်းကျန်းပတ်မဆက်တဲ့ကြီးမရှိတော့ပါဘူး။နော်။ Sorry ရေးပြရမှာတော့မင်းနန်းတော်လာဖြစ်သေးတာ။သဘောပြတာလေ။အဲ့တော့ကျွန်တော်တို့မှဒီလောက်ကြီးကြီးမှာသူတို့ဒီလိုကျန်းပတ်လို့ရမလုပ်ဘူးလို့တော့ကျွန်တော်တို့ပြောနေတာ။သို့တော့ဒီအချိန်ကြီးမရှိအောင်ကျွန်တော်တို့ကတော့သက်ဆံမရဘူး။ဘာမှမရဘူး။ဟိုမရှိအောင်လည်းစူးစမ်းတယ်
နိုင်ငံတော်အတိုင်းအတာရုံးဝင်ကြီးဦးကျော်တင်းစုရဲ့အောက်တိုဘာလ၁ရက်နေ့ကနေ၃ရက်နေ့ထိ၃ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အပြီးနှစ်နိုင်ငံပူးတွဲကြေညာချက်မှာလဲဩဂုတ်25ရက်နေ့ကမြန်မာလုံခြုံရေးစခန်း30ကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အာဆာအစွန်းရောက်အဖွဲ့ကိုနှစ်နိုင်ငံလုံးရဲ့ဗိုလ်ရန်သူဖြစ်ခံယူကြောင်းဖော်ပြထားပါတယ်မြန်မာအစိုးရဘက်ကတော့ဩဂုတ်လ25ရက်နေ့ကတည်းကအာဆာခေါ်ရခိုင်ရိုဟင်ဂျာကယ်ဆယ်ရေးတပ်မတော်ကိုအကျန်းဖက်အုပ်စုနဲ့အစွန်းရောက်အကျန်းဖက်သမားများအဖြစ်ကြီးညာချက်ထုတ်ပြန်ထားပါတယ်။ဒီတော့ကအာဆာအဖွဲ့ရဲ့အကျန်းဖက်တိုက်ခိုက်မှုကြောင့်ဟိန္ဒူဘာသာဝင်52ဦးသေဆုံးခဲ့ပြီးစုစုပေါင်း192ဦးပျောက်ဆုံးလျက်ရှိတယ်လို့မြန်မာအစိုးရကတင်ပြထုတ်ပြန်ထားပါတယ်။အာဆာအကျန်းဖက်အဖွဲ့ရဲ့ခေါင်းဆောင်ဟာအတာဦးလာဖြစ်ပြီးသူ့ကိုပါကစ္စတန်နိုင်ငံကရာချီမြို့စင်ချေဖုံးစင်ရဲနွမ်းပါတဲ့ရိုဟင်ဂျာမျိုးဆက်မိဘနှစ်ဦးကနေဝေးဖွားခဲ့ရလို့ဆိုပါတယ်။ကုလသမဂ္ဂအမေရိကန်အပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကတော့အာဆာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုံချထားပြီးနောက်ဆက်တွဲဒီရက်အဖြစ်ရိုဟင်ဂျာဒုက္ခသည်ပေါင်း9သိန်းကျော်နှစ်လအတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့မြန်မာစစ်တပ်ရဲ့နယ်မြေရှင်လီရေးစစ်စင်ကြီးကိုလည်းအပြင်းထန်ကန့်ကွက်ထားပါတယ်။ဒါ့အပြင်ဒီကံဒီနယ်ပဋိပက္ခမှာအခြေခံအကြောင်းရင်းတွေကိုဖြည့်ရှင်းမပေးနိုင်ဘူးဆိုရင်အကျန်းဖက်အဖွဲ့အစည်းတွေရဲ့နေမြေဖြစ်လာနိုင်တယ်လို့လည်းမြန်မာအစိုးရကနိုင်ငံတကာကတတိပီးပြောဆိုထားပါတယ်ရှင့်